ဘန်ကောက်မှာဒီစစ်အုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြပွဲတွေစနေပြီလို့သိရတယ်ခင်ဗျအဲ့ဒါပြောပြပါဦးခင်ဗျအခြေအနေဘယ်လိုရှိပါလဲခင်ဗျအ
နေကတော့လူ100-200လောက်ဆန္ဒထွက်ပြတယ်လို့ကြားတယ်ဗျဒီစစ်အုပ်ချုပ်ရေးနဲ့ပတ်သက်လို့မကျင်တယ်လို့ဒါပေမဲ့နောက်ပိုင်းတော့သူတို့လူစုခွဲသွားတယ်လို့လည်းပြောတယ်အဲ့ဒီနေ့လဲမြို့ထဲမှာတော့အဲ့ဒါနဲ့ပတ်သက်လို့ရိုးရိုးတော့ဖြစ်နေတယ်အခုဟာကဘလို့ဖြစ်နေလို့ဆိုတော့အဲပြောရရင်နိုင်ငံသားတွေတူရစ်တွေအလားများတဲ့နေရာတွေမှာတော့စစ်သားတွေတန်ကြာကားတွေအဲ့လိုမျိုးမရှိဘူးပါလီမန်ဟောက်ဦးနာတို့နောက်ကျန်တဲ့ပေါ့လေဒီနိုင်ငံကြီးအရေးစုရက်တွေဖြစ်တဲ့ဒီမိုကရေစီကြောက်တိုင်နာတို့အဲ့အဲ့ဒီလူနာတွေမှာတော့စစ်သားတွေတော်တော်များတယ်နောက်ဆန္ဒပြမှုယုံစုလုပ်နေရတယ်လေအဲ့ဒီဘက်တွေမှာများတယ်ရက်သူရက်သားတွေမှာလည်းအမျိုးမျိုးရှိတယ်ဗျပညာတတ်တွေကတော့စေဥချူကြီးလူဖြစ်လာတာကိုသိမကြိုက်ကြဘူးဒါပေမဲ့တစ်ဖက်မှာလည်းဘလို့ဖြစ်ပြန်တော့ဆိုတဲ့ခါကျတော့ညှင်းွေလာတာရှိတာပေါ့ဗျ။ဘာလို့ဆိုဒီနိုင်ငံရေးသမားတွေညှင်းခုန်ပြီးတော့ဟိုမပြီးမပြတ်ဖြစ်နေတဲ့ကိစ္စ6လလောက်9လလောက်ရှိပြီဆိုတော့အဲ့လိုမပြီးပြတ်တဲ့ပြဿနာတွေကြောင့်စစ်တပ်ကအာဏာသိမ်းခွင့်ရတယ်ဆိုလည်းအဲ့လိုလည်းတချို့ကသုံးသပ်ပါတယ်
။အားဆုံးပေါ့လေအာဏာသိမ်းတယ်ဆိုတာမကြေညာခင်မှာစစ်အုပ်ချုပ်ရေးစတဲ့အချိန်မှာပေါ့လေကျွန်တော်တွေ့နေရတာလူထုအနေနဲ့ကဒါစစ်တပ်ကိုလှိုက်လိုက်လဲလဲကြိုဆိုတဲ့သဘောမျိုးမြင်နေရတယ်။အဲ့ဒီဟာရောဟုတ်သလားခင်ဗျ
။ဟိုလူထုတရားလုံးအနေနဲ့တော့အဲ့လိုတော့မဟုတ်ဘူး။ဒါပေမဲ့ဒီမှာကထိုင်းနေရဘလို့ဖြစ်တော့ဆိုတော့ကိုရင်ဆက်အနာဘိနေခါတော့ငါအဲ့လိုပဲတန်ကြာကားရှိမှဓာတ်ပုံနေရိုက်ကြစစ်သားတွေနဲ့တွဲပြီးဓာတ်ပုံရိုက်ကြကလေးတွေကပန်းနေတော့ပြေးကြဒီလိုဟာတွေတော့ရှိတာပဲအဲ့လိုဓာတ်ပုံနေပါတယ်ညာတွေတွေ့တာနဲ့လူလူတက်လုံးကစစ်တပ်အနာဘိနေအောင်ထောက်ခံတယ်လို့ပြောလို့တော့ခက်တယ်ဗ
ျအခုအခြေအနေရဆိုလို့ရှိရင်ကျွန်တော်သိရတဲ့လောက်ကဒီဝင်းကြီးချုပ်ဂျင်လက်ကိုလည်းသူတို့ထိမ့်သိမ်းထားလိုက်တယ်တော့တခြားဒီအစိုးရထိပ်ပိုင်းကောင်းဆောင်တွေထိမ့်သိမ်းထားတဲ့ပုံမျိုးရှိတယ်လေဘာဆက်လုပ်မယ်လို့ထင်လဲခင်ဗျ
အဲ့ဒါလေကျွန်တော်တို့လည်းစိတ်ဝင်စားနေတယ်။ဘာလို့အခါတိုင်းငါထိုင်းမှာလည်းအာဏာသိမ်းတာအချင်းချင်းဖြစ်ခုတာပေါ့လေကျွန်တော်တို့လည်းကြုံမှုပါတယ်။ဒါပေမဲ့အဲ့လိုမျိုးခေါင်းဆောင်ပိုင်းတွေကိုကိုတနေရာမှာစခန်းသွင်းပြီးထိနေတာမျိုးမဖြစ်ခဲ့ဘူးရောဟိုတုန်းကတော့လေ။အခုဒီတစ်ခေါက်ကတော့လည်းထူဆန်းတယ်။အခုအရင်ဝင်ကြီးချုပ်ဟောင်းကြီးရင်လက်ကိုလည်းဒီအခုသူတို့စစ်စခန်းတစ်ခုမှာအဲကျန်တဲ့ဒီခေါင်းဆောင်ဟောင်းတွေထိန်းထားတယ်ဆိုတာလည်းဟုတ်တယ်။ဆိုတော့ခါကြတော့ကျွန်တော်ပြန်ဆင်းလာကြည့်ခါကြဒီတစ်ခေါက်ကတော့အဲ့ဒါနည်းနည်းထူကြတယ်သူတို့ကဘယ်တော့ပြန်လွတ်ပေးမလဲ။အဲ့ဒါလည်းဒီမှာအလုံးစောင့်ကြည့်နေကြတာ။
နောက်တစ်ခုကသူကဟိုကြာသာပြည်နေရပေါ့လေစစ်တပ်ကပြောရေးဆိုခွင့်ရှိသူပြောသွားတဲ့အနေထားအရသူကဒီ6လလောက်ထိုင်းနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ပြီးတော့ဒီဝင်ကြီးချုပ်ကိုလည်းအရေးယူမဲ့အနေထားမျိုးလည်းရှိတယ်ဆိုတဲ့ဟာမျိုးသူပြောတယ်ဆိုတော့တအဲ့မှာစစ်ခုံရုံးတွေပိုင်းနဲ့များလုံးမဲ့သဘောမျိုးရှိလားခင်ဗျာအဲ့ဒါတွေရောဗာတွေများသုံးသပ်ကြတယ်
ကျွန်တော်ထင်တဲ့အဲ့ဒီအဟာတွေကတော့ကျွန်တော်ထင်တဲ့စစ်ခုံရုံးတို့ဟာမျိုးနဲ့စီရင်ဆုံးဖြတ်ဖို့တော့ကျွန်တော်တော့မရှိဘူးထင်တယ်ဘာဖြစ်လို့ဆိုအဲ့လိုလုံးလိုက်ရင်စစ်တပ်ကတော်တော်နာမည်ပြတ်သွားမယ်ဆိုအဲ့ဒီလိုလုံမမျိုးလဲဒီကျွန်တော်ထင်ပါတယ်ဒီထိုင်းနိုင်ငံမှာရှိတဲ့ဒီမိုကရေစီလိုလားသူတွေကလက်ခံမယ်လို့မထင်ဘူးခုဟာကစဉ်းစားခဲ့တာကထိုင်းမှာတစ်ခါမှမဖြစ်ခဲ့ဘူးတဲ့ဟာပေါ့ဒီဝင်ကြီးချုပ်ဟောင်းအနေနဲ့ကျန်တဲ့ခေါင်းဆောင်ဟောင်းတွေကိုစစ်တပ်ကခေါ်ထိမ့်သိမ်းထားရဆိုတာတော်တော်တော့ထူးဆန်းတာပေါ့လေအဲ့ဒီက
အတိုက်ခံပါတီကဒီအရင်တုန်းကဝင်ကြီးချုပ်ဟောင်းအပီစစ်တို့ပါရောပါလားခင်ဗ
ျမပါဘူးဗျအပီစစ်တို့မပါဘူးအခုဟာကဘယ်သူတွေလုံးဆိုတော့အခုဝင်ကြီးချုပ်ဟောင်းရင်လန်းနဲ့သူ့ရဲ့ဟိုကက်ဘိနက်ထဲကဟိုခေါင်းဆောင်ဟောင်းတွေပါတယ်နောက်တစ်ချက်ကကြောဒီအစိုးရကိုအဲ့ဒီတော့ကရင်နတ်တို့ကိုစန့်ကျင်နေတဲ့ဒီဆန္ဒပြခေါင်းဆောင်စုထက်တို့ပါတယ
်ဒီတင်းလွတ်လပ်ခွင့်ကိုနဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေရှိတယ်ခင်ဗျအဲ့ဒါဘလူအခြေအနေရှိလဲခင်ဗျ
ဟုတ်တယ်အခုဒီမှာဆိုရင်ကျွန်တော်တို့ BBC CNN Al Jazeera တွေဖွင့်မြတော့ဗျာအလားတူပဲထိုင်းတင်းဌာနတွေကိုလည်းပိတ်ထားတယ
်ဒီဗမာပြည်မှာဖြစ်တဲ့ပုံစံမျိုးဒီဟိုစစ်သချင်းတွေကြီးပဲလွှင့်နေတဲ့ပုံစံမျိုးအဲ့ဒီ channel တွေမှာ
အဲ့လိုလည်းလုပ်တယ်တချို့နေရာတချို့ channel တွေမှာစစ်သချင်းတွေကြီးပဲဇက်တက်လွှင့်နေတာရှိတယ်တချို့ channel တွေမှာကျတော့တချင်းမလွှင့်မနဲ့ဟိုဖွင့်လိုက်တာနဲ့ဒီစစ်တပ်ကကြီးရီတောင်မှန်နေနဲ့ဟလာကြီးနောက်ကကြောက်စုစိတ်တွေနဲ့အဲ့ဒါကြီးပေါ်နေတယ်ပေါ့ဗျာ
တရင်စာရောခင်ဗျာ
တချို့တရင်စာတွေသူတို့ထွက်တယ်ကျွန်တော်ဘာကောက် post လည်းထုတ်ပါတယ်ဟုတ်ကဲ
့ဟုတ်နောက် internet အခြေအနေ
ဒီမျိုးသုံးလို့ရပါတယ်ခါတိုင်းလိုပဲသူရဲ့တော့ထုံးစံတိုင်းပေါ်ဗျာခက်ကလည်းမိပြီဆိုတော့တဲ့ internet ဆိုတော့တယ်လီဖုန်းကိုပို့နေကြတာပေါ့ဗျာဘာတူလဲဆိုပြီးတော့
ဟုတ်ကဲ့နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုထိုင်းနိုင်ငံမှာရှိတဲ့ဗမာတွေပေါ့လေသူတို့ဒီရွှေပြောင်းလူသမားတွေရော
အဲ့ဒါတော့ကျွန်တော်သိမသိဘူးဗျရွှေပြောင်းလူသမားတွေအခြေအနေတော့ဟိုတစ်ခုရှိတယ်ဘာမှထူးခြားခြားဖြစ်တယ်လို့တော့ခုထိမကြားရသေးပါဘူ
းဟုတ်ကဲ့ခင်ဗျာဦးစောမြင့်ခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်